မနက်ကမှအလုံးသမတမကတွေဖိနှိပ်နေတာအထူးသဖြင့်စစ်တပ်ကပေါ်တာဆွဲတာအပါအဝင်အတင်းအဓမ္မလိုအားပေးခိုင်းစေတာတွေပုံစံမျိုးစုံနဲ့ရှိနေတာအားလုံးချက်ချင်းရပ်ဖို့နိုင်ငံတကာအလုံးသမအဖွဲ့ချုပ် ILO ရဲ့စုံစမ်းစစ်ဆေးကော်မရှင်ကတောင်းဆိုလိုက်တာကိုအလုံးသမအရေးဆောင်ရွက်တဲ့ပြည်ပြည်ဆိုင်ရာအလုံးသမသမ္မတအဖွဲ့ချုပ် ITUC ကအင်္ဂါနေ့ကကြိုဆိုလိုက်ပါတယ်စစ်တပ်ရဲ့ရက်ဆက်ရုံမာတဲ့ပြည်မှုကိုလက်ခံနိုင်စရာမရှိကြောင်းနဲ့စစ်ဆိုးရကိုဖယ်ကျင်ပြီးလွတ်လပ်ခြင်းနဲ့ဒီမိုကရေစီပြန်လည်ထူထောင်နိုင်ရေးအတွက်ကမ္ဘာတဝန်းကမြန်မာပြည်သူတွေနဲ့ရက်တရမှာဖြစ်တယ်လို့ ITUC ရဲ့ထွေထွေတွေးရမှု Look Triangle ကပြောပါတယ်။တမကလွတ်လပ်ခွင့်နဲ့အာရဗလိုအားပေးခိုင်းစေမှုပပျောက်ရေးကအခြေခံလူခွင့်ရေးဖြစ်ပြီးကမ္ဘာဒေသတစ်ခုမှာဒီလိုခွင့်ရေးတွေဆုံးရှုံးနေရင်ကမ္ဘာနေရာတိုင်းမှာဆုံးရှုံးတာပဲဖြစ်လို့ကမ္ဘာအလုံသမားတမကအနေနဲ့မြန်မာနိုင်ငံအလုံသမားများတမကအဖွဲ့ချုပ်မြန်မာအလုံသမားတွေနဲ့အတူရက်တရကြောင့် ITUC ကဆိုပါတယ်။စာမျက်နှာ95မျက်နှာပါတဲ့ ILO စုံစမ်းစစ်ဆေးကော်မရှင်အစည်းအဝေးခန်းစားကိုအရင်ပအောက်တိုဘာလ4ရက်ကထုတ်ပြန်ခဲ့ပြီးအစည်းအဝေးခန်းစားပါအချက်တွေကိုလိုက်နာခြင်းမရှိရင်မြန်မာစစ်အာဏာရှင်တွေဟာနိုင်ငံတကာတရားရုံးမှာဖြေရှင်းရမှာဖြစ်ပါတယ်